Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်မတ်လ3ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ရရှိမြန်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ပြထိုက်ပါ
ကျမအေးတနာကြော်ပါရှင်ယူကရိန်းနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်တို့တဆဘောတဲ့ရှိတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောသွားတဲ့အချိန်မှာပဲ G7 ဆက်မှုထိပ်သီးအရင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကတော့အရှုံးချသွားခဲ့ပါတယ်ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဘန်ကောက်မြို့လယ်ပန်းချံကိုဆုတ်ခွာသွားလို့တလားကြော်ကြားရင်ကျော်ပိတ်ဆို့မှုတွေလုံးလို့မရပဲနဲ့ပိတ်ဆို့နေတဲ့လမ်းစုံလမ်းကွာကြီးလည်းရှင်းလင်းသွားပြီဖြစ်ပါတယ်ရှင်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညနေမှာကြားရပါမယ်မတ်သိန်ကြီးထိုင်ရင
်ကောင်းပါပြီရှင်နေပြည်တော်မှာဒီကနေ့ဆက်ပြီးတော့ကျင်းပနေတဲ့ဘင်္ဂလားပင်လယ်အော်ဒေတာရင်းကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုခနဲ့ဦးအစီအစဉ်ဘင်းစတက်ညီလာခံမှာဘာတွေများဆွေးနွေးနေကြလဲဆိုတာကိုသတင်းတွေအပြီးမှအရင်ဆုံးကြားကြရမှာပ
ါဘင်းစတက်ဖွဲ့ရေးရဲ့ institutionalization မှာဖွဲ့စည်းစတင်ပြီးထူထောင်လာမှာကျွန်တော်တို့အမတိဒါကျွန်တော်လည်းခဏခဏပြောဦးပါတယ်ဒါက
နိုင်ငံကြေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးထင်လင်းရဲ့ပြောဆိုချက်ပါနောက်ရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမရရကဆန္ဒပြလက်သမားတွေရဲ့နောက်ဆုံးအခြေအနေစတဲ့သတင်းလွှာတွေကိုကြားကြရမှာပါအခုအရေးဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်တို့တသဘောတည်းရှိရလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောသွားတဲ့အချိန်မှာပဲရုရှားဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုရဲ့ကိုအထူးကြချိုးဖောက်လိုက်တာပဲလို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ခေါင်းဆောင်တွေကပြောပြီးရှုံချသွားပါတယ်ယူကရိန်းရဲ့ခရီးမီးယားကျွန်းဆွယ်ဒေသမှာရုရှားတို့ကလေရင်ခွင်းတွေစစ်အခြေစိုက်စခန်းတွေကိုဝိုင်းထားပြီးတော့အခုရက်ပိုင်းတွင်မှာသူတို့ရဲ့ဝင်ရောက်နေရယူမှုကိုတိုးမြင့်ခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ကတရုတ်နိုင်ငံသားဝန်ကြီးနဲ့ဒီကနေ့ဖုန်းပြောဖို့ရှိပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့တော့ဂျနီဗာမြို့မှာဒီကနေ့နှောင်းပိုင်းမှာတွေ့ဆုံဖို့ရှိပါတယ်။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူကတော့ယူကရိန်းကအခြေအနေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းတာမျိုးပဲမြင်ကျင်ပါတယ်လို့ပြောထားပါတယ်။ G7 ခေါင်းဆောင်တွေကတော့ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကိုဓာတ်ရိုက်ဆွေးနွေးညှိနှိုင်းတဲ့နည်းဒါမှမဟုတ်ရင်လည်းကုလသမဂ္ဂဒါမှမဟုတ်ရင်ဒီဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတဆင့်ပြောဆိုဖြစ်ရှင်းမှာဆိုပြီးတော့ပူရဲကြေညာချက်ထုတ်ပြီးတော့တောင်းဆိုထားပါတယ် G7 အုပ်စုမှာကအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်ပြင်သစ်ဂျာမနီနဲ့အီတလီဂျပန်နိုင်ငံတို့ပါဝင်တာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဘာရက်အိုဘားမားအနေနဲ့ဒီကနေ့အင်ပီရောမှာအစ္စရေးဝန်ကြီးချုပ်ဘန်ညာမင်နက်တန်ယာဟုကိုလက်ခံတွေ့ဆုံတဲ့အခါအရှိလေပိုင်းညင်းချမ်းရေးကိစ္စအရှိမတုံနောက်မဆုတ်ဖြစ်နေတဲ့အပေါ်တိုးတက်မှုတစုံတရာရရှိလာဖို့နောက်ဆုံးအနေနဲ့ကြိုးပမ်းသွားမှာဖြစ်ပါတယ်ပါလက်စတိုင်းနေအပေါ်လိုက်ရောပေးဖို့နိုင်ငံတကာရဲ့ဖိအားတွေရှိနေတဲ့ကြားကပဲသူ့အနေနဲ့အဲ့ဒါကိုစန့်ကျင်ပြီးပြင်းထန်စွာရပ်တည်သွားမယ်လို့အမေရိကန်နိုင်ငံကမထွက်ခွာခင်ဝန်ကြီးချုပ်နက်တန်ယာဟုကသတင်းတောက်တွေကိုပြောပါတယ်နောက်ဆုံးအဆင့်ညင်းချမ်းရေးဆွေးနွေးမှုတွေမှာပါလက်စတိုင်းနဲ့အစ္စရေးတို့နှစ်နိုင်ငံရှင်တွဲရပ်တည်နိုင်မယ့်အခြေအနေကိုဖန်တီးပေးမဲ့အခြေခံမူရရှိလာအောင်မစ္စတာနက်တန်ယာဟုအနေနဲ့သဘောတူဖို့သမ္မတဥဘာမကစီယုံပြောဆိုသွားမှာဖြစ်ပါတယ်ရှင်းလာအတွင်းအပိသသဘောတူညီချက်ရရှိရေးဆိုတဲ့ရည်ရွယ်ချက်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမနစ်ဇူလိုင်လတုန်းကညင်းချမ်းရေးဆွေးနွေးပွဲကိုပြန်လည်အစပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေတိုးတက်မှုမရှိတဲ့အတွက်အိုဘားမားအစိုးရကဘယ်အချိန်ပြီးမယ်ဆိုတဲ့ရည်မှန်းချက်ကိုပြန်ပြင်ခဲ့ပါတယ
်။အိုလံပစ်အပြေးသမားအော်စကာပစ်စတိုရီယက်ဟာသူ့ရဲ့ချစ်သူမိန်းကလေးကိုနေအိမ်မှာမနစ်ကတပ်ပစ်ခဲ့မှုနဲ့အမှုစတင်ရင်ဆိုင်နေရပြီဖြစ်ပါတယ်။တောင်အာဖရိကနိုင်ငံပရီတိုရီယာမြို့တော်ကတရားရုံးမှာမစ္စတာပစ်စတိုရီယက်ကလူသတ်မှုကပက်ကချွန်နဲ့လက်နက်ကနေကြီးထွက်သွားစေမှုဒါမှမဟုတ်ရင်လည်းကြီးစံကိုတရားမဝင်ပိုင်ဆိုင်ထားမှုတို့အတွက်သူ့မှာအပြစ်မရှိကြောင်းတရားသူကြီးကိုပြောပါတယ်။သူက Model River Steam Cam ကိုတနက်နေ့ပြစ်မိတယ်ဆိုတော့ဝန်ခံတဲ့အကြီးအကဲကိုတော့သူ့ရဲ့တရားခံရှင့်နေအုပ်စုကဖတ်ပြခဲ့ပါတယ်။ဒါပေမဲ့သူဟာသူ့ရဲ့ရေချိုးကန်တဲ့ကိုဝင်လာတဲ့ကျူးကျော်သူတဦးကိုပြစ်ခတ်မိတယ်လို့ယူဆကြောင်းပြောထားပါတယ်။အဲ့ဒီအချိန်မှာသူ့ချစ်သူကအိမ်ရထဲမှာပဲရှိနေသေးပြီးတော့အိမ်ထဲကိုတစုံတယောက်ဝင်ရောက်နေလို့သူတို့နှစ်ဦးအတွက်အန္တရာယ်ရှိလို့တယ်လို့ထင်ပြီးတော့ပြစ်ခတ်မိတာဖြစ်တယ်လို့ပြောပါတယ်။ တရလိုရှိနေတွေကတော့ Mr. Pistorius ဟာ Miss Steamcamp ကိုဒီပထမနေ့ကဒီခိုင်ရန်စကားများပြီးတော့ပြစ်ခတ်မိတာဖြစ်တယ်လို့တရားစွဲပါတယ်ရှင
်ပါကစ္စတန်တရားရုံးတစ်ခုအတွင်းတင်းလာနေကတနက်နေ့ပြစ်ခတ်တာအပါအဝင်အသေးကံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရားသူကြီး2ဦးနဲ့ရှစ်နေတဲ့အပါအဝင်လူ7ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လူငယ်ရှစ်နေတဲ့အပါအဝင်တခြား25ဦးပါထိခိုက်ဒဏ်ရာရသွားတဲ့အဲ့ဒီတိုက်ခိုက်မှုဟာအသေးချာကြိုတင်ပြင်ဆင်ပြီးပြုလုပ်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းတုန်းကတော့35ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောထားတာဖြစ်ပါတယ်။တရားရုံးအတွင်းအခုလိုတိုက်ခိုက်တာကိုစန့်ကျင်တဲ့အနေနဲ့ရှစ်နေများအသင်းကတနင်္ဂနွေလုံးအတိုင်းတာနဲ့ဆန္ဒပြသွားမယ်လို့ကြေညာလိုက်ပါတယ်။လူ2ဦးကတရားရုံးထဲကလူအုပ်ထဲကိုလက်ပစ်ပုံးနဲ့ပစ်လိုက်ပြီးတဲ့နောက်တနက်နဲ့ပစ်ခတ်ခဲ့တဲ့အပြင်အဆုံးသတ်မှာသူတို့ကိုဖောက်ခွဲပြီးတော့အသေးခံသွားကြတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီအမေရိကန်တာညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဘန်ကောက်မြို့လေပန်းချံကိုဆုတ်ခွာသွားလို့တလားကြော်ကြာရင်သွားလာလို့လို့မရပဲနဲ့ပိတ်ဆို့နေခဲ့တဲ့လမ်းစုံလမ်းခွာကြီးလည်းရှင်းလင်းသွားပြီမယ်။ထိုင်းနိုင်ငံကလေးလာကြာနိုင်ငံရေးပြည်ပခါကတော့ဖြည့်ရှင်းနိုင်မဲ့ပုံမရှိသေးပါဘူး။သူတို့ရဲ့ခေါင်းဆောင်အမေနဲ့လုံမဏီပန်းချံကိုပြီးခဲ့တဲ့စနေတင်းကြီးကရွှေ့ပြောင်းသွားတဲ့ဆန္ဒပြသူတွေဟာဝင်းကြီးချုပ်ရင်လက်ရှင်တော်ဝက်ပြုတ်ချနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလတည်းကဆန္ဒပြနေကြတာပါသူတို့ကဝင်းကြီးချုပ်ယာတို့ကနှုတ်ထွက်ပြီးတော့နိုင်ငံရေးစနစ်တစ်ခုလုံးပြုပြင်ပြောင်းလဲဖို့အတွက်ပြည်သူကောင်စီငောက်ကိုဖွဲ့စည်းပေးစေချင်ပါတယ်ဒီလိုမျိုးဘန်ကောက်လမ်းတွေပေါ်ကတင်းမာမှုတွေလျော့သွားပြီဆိုပေမဲ့လည်းဒီကနေ့ပဲဘန်ကောက်ပြစ်မှုတရားရုံးကိုလက်ပစ်ပုံးနှလုံးပစ်ပြီးတော့ဖောက်ခွဲခဲ့ပါတယ်ဘုံနှလုံးထဲကတစ်လုံးပဲပောက်ခွဲခဲ့ပေမဲ့လည်းဒီထိခိုက်ဒဏ်ရာရရှိမှုတရင်မရှိဘူးလို့ရဲကပြောပါတယ်ဒီပြစ်မှုတရားရုံးကလည်းဆန္ဒပြသူတွေဘက်ကလိုက်တယ်လို့ဝေဖန်သူတွေကဆိုနေတာပါမင်းကတနင်္ဂနွေနေ့ကတော့အရင်လကရွေးကောက်ပွဲကိုခရိုင်၅ခုမှာငင်းပြန်ပြီးတော့ကျင်းပနိုင်ခဲ့ပါတယ်တခြားခရိုင်တွေမှာကျင်းပမဲ့ရက်ကိုတော့ရွေးကောက်ပွဲတွေကိုနောက်ပိုင်းမှာထပ်ပြီးတော့ကျင်းပပေးမှာဖြစ်ပါတယ်ဖေဖော်ဝါရီလ၂ရက်နေ့ကရွေးကောက်ပွဲကို89ခရိုင်မှာကျင်းပတာမှာခရိုင်18ခုမှာနောက်ဆက်မှုတွေနဲ့ကြုံခဲ့ရပြီးတော့မမအောင်မမြင်ဖြစ်ခဲ့ရတာပါရွေးကောက်ပွဲကိုမဲဆန္ဒနဲ့အားလုံးကိုမကျင်းပပြီးမချင်းရလက်တွေကိုကျင်းညားမှာမဟုတ်ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ရှင
်မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းခြေကနေတာရူဒုံးကျည်နှစ်ခုပြစ်လွတ်လိုက်ပါတယ်ဒါဟာတည်င်းပတ်တစ်ပတ်အတွင်းနှစ်ခြေမြောက်အခုလိုပြစ်လွတ်ခြင်းလည်းဖြစ်ပါတယ်တည်င်းလာနေကပြစ်လွတ်လိုက်တဲ့ဒုံးကျည်တွေဟာစကတ်စီအမျိုးအစားဖြစ်နိုင်တယ်လို့တောင်ကိုရီးယားအခြေစိုက်အယုံဟပ်တည်င်းဌာနကပြောပါတယ်ဒီဒုံးကျည်တွေဟာမိုင်300ကျော်အထိရောက်နိုင်တယ်လို့ယူဆရပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့နှစ်စဉ်ပုံမှန်စီးရေးလက်ကျင့်မှုစတင်ပြီးရက်ပိုင်းအတွင်းမှာပဲပြခဲ့တဲ့သတင်းပတ်ကြာတာပရင်းနေတုန်းကစကတ်ဒုံးကျည်လေးခုကိုမြောက်ကိုရီးယားကအရှိတ်ဘက်ကမ်းခြေဒေသဘက်ကိုပြစ်လွတ်ခဲ့ပါသေးတယ်။အဲ့ဒီစီးရေးလက်ကျင့်မှုဟာလက်မခံနိုင်စရာရန်စမှုဖြစ်တယ်လို့မြောက်ကိုရီးယားကသတ်မှတ်ထားတာလည်းဖြစ်ပါတယ်။ရွှေပြောင်းနိုင်တဲ့ပြစ်စင်တွေကနေမြောက်ကိုရီးယားကစကတ်ဒုံးကျည်တွေကိုပုံမှန်ပြစ်လွတ်လေးရှိတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်။ဒုံးကျည်ရဲ့ရောက်နိုင်တဲ့အကွာအဝေးအရာဒီဒုံးကျည်တွေဟာတောင်ကိုရီးယားတဲ့ကိုရောဂျပန်နိုင်ငံကိုပါရောက်နိုင်တယ်ဆိုတဲ့သဘောကိုပြသနေတာလည်းဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားမှာဖမ်းဆီးခံထားရတဲ့ဩစတြေးလျသာသနာပြုကသူ့အနေနဲ့ရာဇဝတ်မှုကိုကျွလွန်မိကြောင်းလူသိရှင်ကြားဝန်ခံပြောဆိုခဲ့တဲ့အတွက်ပြန်လွတ်ပြီးတော့ပြည်နယ်နံပေးလိုက်ပါတယ်။အဲဒီပြန်လွတ်လာသူဂျွန်အလက်ဇန်ဒါရှော့ဆိုသူဟာဘေကျင်းမြို့ကိုတနင်္လာနေ့ကရောက်လာပြီးသူ့ကိုဩစတြေးလျတန်ယုံအရာရှိတွေကခေါ်ဆောင်သွားခဲ့ပါတယ်
။အမေရိကန်ပြည်အောင်စုကရုပ်မြင်သံကြားအစီအစဉ်တင်ဆက်တဲ့နာမည်ကျော်ဟာသာတရုတ်ဆောင်အယ်လန်ဒင်ဂျန်နရယ်စ်အခမ်းအနားမှုလုပ်တဲ့86ကျိန်မြောက်အကယ်ဒမီဆုချီးမြှင့်ပွဲကိုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာမနေ့ညပိုင်းမှာကျင်းပခဲ့တော့ဟောလိဝုဒ်အကျော်မော်တွေတက်ရောက်ခဲ့ပါတယ်။ဒီနေ့အကယ်ဒမီဆုချီးမြှင့်ပွဲကတော့သမိုင်းရုပ်ရှင်ကအမြင့်ဆုံးဆုရရှိသွားတာပါ။19ရာစုလွတ်လပ်တဲ့လူမဲအမေရိကန်တဦးကြေးကျွန်စနစ်ထဲသွတ်သွင်းခံရပြီးတော့နောက်ပြန်လွတ်မြောက်လာတဲ့အကြောင်းဖြစ်ရမှန်ကိုရိုက်ကူးထားတဲ့ 12 years a slave ရုပ်ရှင်ဇာတ်ကားကအော့စကာအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။ဆုရရှိတော့ဒါရိုက်တာစတီဗ်မက်ကွင်းကကြေးကျွန်စနစ်နဲ့ကြုံတွေ့ခံစားခဲ့ရသူတွေအားလုံးနဲ့လက်ရှိမျက်မှောက်ခေတ်ထိကြေးကျွန်စနစ်ထဲရှိနေကြသူတွေအားလုံးအတွက်ဒီဆုကိုရည်ညွှန်းပါတယ်လို့ပြောသွားခဲ့ပါတယ်။အကောင်းဆုံးဒါရိုက်တာဆုတစ်ကြိုပေးခံရပေမဲ့လည်းဆုမရရှိခဲ့တဲ့မစ္စတာမက်ကွင်းကရာဇဝင်တွင်တဲ့ဇာတ်ကားတကားကိုဖန်တီးနိုင်ခဲ့တာပါ။လူမဲနယ်ဘွားဒါရိုက်တာတူရိုက်ကူးတဲ့ဇာတ်ကားကအော့စကာအကောင်းဆုံးဇာတ်ကားဆုရရှိတာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်ရှင်။
ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာပြုလုပ်ခဲ့တဲ့ဒီအော်စကာဆုပွဲကိုအစီအစဉ်မှုအဖြစ်ဆောင်ရွက်ခဲ့တဲ့နာမည်ကျော်ဟာတာဆီယိုဆောင် Ellen DeGeneres ကအော်စကာပွဲအတွင်းတက်ပုံရိုက်ပြီးတော့ Twitter လူမှုကွန်ရက်ကတဆင့်ဖြန့်လိုက်တာမှာ online လူမှုကွန်ရက်မှာအချိန်တိုတိုအတွင်းလူအများဆုံးထပ်ဆင့်ဖြန့်ဝေတဲ့ဓာတ်ပုံအဖြစ်နဲ့သမိုင်းတွင်သွားပြီးဖြစ်ပါတယ်။ Ellen DeGeneres နဲ့ Oscar ပွဲကိုတက်လာကြတဲ့နာမည်ကြီးမင်းသားမင်းသမီးတွေစုပြီးတော့အုပ်စုလိုက်ဓာတ်ပုံကိုဟာတာတယုတ်ဆောင် Bradley Cooper ကတင်းငွင်ငွေနေညက Oscar ဆုပွဲအတွင်းရိုက်လိုက်တဲ့ဓာတ်ပုံကိုဖြန့်လိုက်တာဖြစ်ပါတယ်။ဒီဓာတ်ပုံကို Ellen DeGeneres က Twitter လူမှုကွန်ရက်ကတဆင့်ဖြန့်လိုက်ပြီးမကြခင်နိုင်ပိုင်းအတွင်းမှာပဲလူမှုကွန်ရက်ပေါ်မှာအချိန်ပေါင်းနတ်တန်တသိန်းကျော်ထပ်ဆင့်ဖြန့်ဝေလိုက်ကြတာဖြစ်ပါတယ်ဒီအရေးအတွက်ဟာ2012ခုနှစ်ရွက်ကောက်ပွဲအပြီးအမေရိကန်သမ္မတဘရက်အိုဘားမားထပ်ဆင့်ဖြန့်ဝေလိုက်တဲ့9,800အရေးအတွက်တဲ့ကျော်လွန်သွားတာလည်းဖြစ်ပါတယ်ဓာတ်ပုံထဲမှာတော့နာမည်ကြီးသရုပ်ဆောင်တွေဖြစ်ကြတဲ့ Bradley Cooper နဲ့ Ellen DeGeneres တို့အပြင် Jared Leto, Jennifer Lawrence, Meryl Streep, Brad Pitt, Angelina Jolie နဲ့ဒီလူမဲ့အော်စကာဆုရှင်ဖြစ်အမျိုးသမီးတယောက်ဆောင်ဆုရရှိသွားတဲ့လူပီတာညိုဂိုးတို့လည်းပါဝင်ကြပါတယ
်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရှင်14ချိန်မြောက်ဘင်္ဂလားပင်လယ်အော်ဒေသတွင်ကဏ္ဍဆောင်ဤပညာနှင့်စီးပွားရေးပူးပေါင်းဆောင်ရွက်မှုကနေဦးအစီအစဉ်ဘင်းစတက်နိုင်ငံခြားရေးဝန်ကြီးများအဆင့်အစည်းအဝေးကိုဒီကနေ့နေပြီးတော့ MICC မြန်မာ International Convention Center မှာလက်ရှိကျင်းပနေရမှာအတွင်းရေးမှုချုပ်ဖြစ်သရီလန်ကာနိုင်ငံကအသံအမှတ်ကြီးဆုမစ်နာကာတလာကိုခန့်အပ်ဖို့နိုင်ငံခြားရေးဝန်ကြီးတွေဆင်းရွေးအတည်ပြုပေးခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ဘင်းစတက်အစည်းအဝေးကိုသတင်းသွားယူတဲ့ရန်ကုန်ရုံးခွဲကကိုသားညုံကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ပြုလုပ်တဲ့ဒီဘင်းစတက်နိုင်ငံခြားရေးဝန်ကြီးများအဆင့်အစည်းအဝေးမှာတော့ဒီကဏ္ဍ14ခုမှာဘင်းစတက်အဖွဲ့ဝင်နိုင်ငံ9နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုမြှင့်တင်ဆောင်ရွက်သွားမလဲဆိုတဲ့ကိစ္စရပ်ကိုအဓိကဆွေးနွေးခဲ့ကြပါတယ်။နောက်ပြီးတော့ဒီဘင်းစတက်ရဲ့ပထမဆုံးအတွင်းမှုချုပ်ဒီထားရေးကိစ္စရာထားပါတယ်။နောက်ဒီအတွင်းမှုချုပ်ရုံးကိုဘယ်လိုမျိုးဖွဲ့စည်းပြီးတော့ဆောင်ရွက်သွားမလဲဆိုတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်
။ကုန်သွယ်ရေးနဲ့ယင်းနှိမ့်နာမှုနည်းပညာစွမ်းအင်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးခီးသွားလုပ်ငန်းငားလုပ်ငန်းစိုက်ပျိုးရေးယဉ်ကျေးမှုတာဝန်ကျင်တဲ့ဘေးရန်ရဲ့စီမံခန့်ခွဲရေးပြည်သူ့ကျန်းမာရေးပြည်သူချင်းချင်းဆက်သွယ်ရေးစီအမှုရှော့ချရေးအကြံဖတ်မှုနဲ့နိုင်ငံဖြတ်ကျော်မှုကင်းများတိုက်ဖြတ်ရေးရာသီဥတုပြောင်းလဲမှုစတဲ့ကဏ္ဍ14ခုဖြစ်ပါတယ်။အဲ14ခုမှာကျွန်တော်ပူပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်သွားကြမယ်ဆိုတဲ့ဆန္ဒတော့ကျွန်တော်နိုင်ငံခြားရေးဝန်ကြီးအားလုံးရဲ့စိတ်ထဲမှာတည်ငြိမ်တဲ့ထုတ်ပေါ်ဒီနေ့ပြောကြားသွားတာရှိပါတယ်။နောက်တစ်ခုတိုးတက်မှုကျွန်တော်အနေနဲ့ယူဆတာကတော့ Bimstep ဘွေရဲ့ institutionalization ပါ။ဘွေစီစတင်ပြီးထူထောင်လာမှာကျွန်တော်တို့မတည်ဒါကျွန်တော်လည်းခဏခဏပြောဥပါတယ်ဒါကဘင်္ဂလားရှိနိုင်ငံတကာမျိုးမှာအတွင်မှုကြုံရုံထူထောင်ပါမယ်ပထမဆုံးအတွင်မှုချုပ်ဖြစ်သတိလိုင်ငံနိုင်ငံသားမစ္စတာဆုနတ်နကန္ဒလာနော်အလုံးတိပြရသူအခမ်းပါမယ်အဲ့ဒါကိုနိုင်ငံခြားရေးဝန်ကြီးများဆက်လက်ပြီးတည်ပြုထားပါတယ်အမှန်မစင်းအားဖြင့်တော့တချို့ decision တွေဟာအဆင့်ဆင့်ယူလာခဲ့ပြီပါပြီဒီနေ့တော့နိုင်ငံရေးဝန်ကြီးများအဆင့်စီမှာဆက်လက်ပြီးဒီပြုထားတဲ့အတွက်ကျွန်တော်တို့မနက်ဖြန်လုံးမဲ့ဆမ်းမြင်လာတော့ဒီအားတွေကိုဆက်လက်ပြီးဒီပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးထင်လင်းကဒီကနေ့စီဝေးနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာပါ။ဘင်းစတက်အဖွဲ့ကြီးအနေနဲ့ဖွဲ့စည်းခဲ့တာနှစ်တန်ကြာပြီမဲ့လို့အဖွဲ့စည်းအနေနဲ့ဒီအတွင်းမှုချုပ်ရုံးလိုမျိုးဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်လည်းအခုလုပ်တဲ့ဒီစီဝေးအတွက်မှာကဏ္ဍ14ခုတိုးမြှင့်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အရေးကြီးတဲ့ဒီအတွင်းမှုချုပ်ရုံးလေပတ်နိုင်ရေးကိစ္စကိုအဓိကထားဆွေးနွေးညှိနှိုင်းခဲ့တယ်လို့သိရပါတယ်။လာမယ့်မေလအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီဘင်းစတက်အတွင်းမှုချုပ်ရုံးကိုစတင်ဖွင့်လှစ်ဆောင်ရွက်မယ်လို့သိရပါတယ်။ဒါပေမဲ့လည်းအဖွဲ့စည်းအတွက်ဗဏ္ဍာငွေကြီးရမုံငွေအခက်ခဲရှိပြီးတော့တီးအတွက်ရမုံငွေရှာဖွေရေးကိုဘင်းစတက်အဖွဲ့ဝင်တွေအကြားအပြင်အခြားပြင်ပကလည်းရှာဖွေသွားမယ်လို့သိရပါတယ်။ ဘင်စတက်အနေနဲ့ဆောင်ရွက်မဲ့စီမံကိန်းအလိုက်ငွေကြေးရှာဖွေနိုင်မှုဖြစ်ပါတယ်။အခုပြုလုပ်တဲ့ဒီစလေးချိန်မြောက်ဘင်စတက်နိုင်ငံသားဝန်ကြီးများအစည်းအဝေးတွင်ဆွေးနွေးချက်တွေကိုတော့မနေ့ပြန်လုပ်မဲ့၃ချိန်မြောက်ဘင်စတက်ထိပ်သီးစည်းဝေးပွဲမှာတည်ပြုဆုံးဖြတ်မှာဖြစ်ပါတယ်။ထိပ်သီးစည်းဝေးကနေပြီးတော့ဒီဘင်စတက်အဖွဲ့အစည်းကြားစာချုပ်၃ခုချုပ်ဆိုဖို့ရှိတယ်လို့သိရပြီးတော့အသေးစိတ်ကိုပြောဆိုထုတ်ပြန်တာတော့မရှိသေးပါဘူး။မနေ့ပြန်ထိပ်သီးစည်းဝေးပွဲမှာတော့သမရဦးသိန်းစင်ကနေပြီးတော့အဖွဲ့စကားပြောကြားဖို့ရှိတယ်လို့ပဲအစည်းအဝေးပြည်တော်နိုင်ငံအကြီးအကဲတွေရဲ့ပူးတွဲသင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရရှိနေပါတယ်။ Business အစည်းအဝေးအပြင်မှာတော့ဒီဘေးဘက်မှာအဖွဲ့ဝင်နိုင်ငံတွေအချင်းချင်းတရားတွေ့ဆုံမှုတွေလည်းရှိပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒီမြန်မာနိုင်ငံကြီးဝင်ကြီးနဲ့နီပေါလ်နိုင်ငံကြီးဝင်ကြီးတို့ကြားတရားတွေ့ဆုံခဲ့ပြီးတော့ကျန်းမာရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့သိရပါတယ်။အခုဒီနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုတော့အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ Bangladesh, Bhutan, India, Myanmar, Nepal, Sri Lanka နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေတက်ရောက်ပြီးတော့ထိုင်းနိုင်ငံကတော့ဒီနိုင်ငံကြီးဝန်ကြီးကိုစားအထူးကိုယ်စားလှယ်တူပဲတက်ရောက်လာပါတယ်။ Binstead အဖွဲ့ဟာပြောရမယ်ဆိုရင်တော့ဒီဖွဲ့စည်းခဲ့တာစနစ်ကျော်ခဲ့ပြီဆိုပေမဲ့ဒေသအဖွဲ့စည်းတရအနေနဲ့ထိထိရောက်ပူးပေါင်းဆောင်ရွက်မှုတွေအားနည်းခဲ့တာပါ။အိန္ဒိယနိုင်ငံရဲ့အရှိတ်ကြီးနိုင်ငံကြီးမူဝါဒအပေါ်တည်ပြီးတော့ဖြစ်လာတဲ့အဖွဲ့စည်းတရလည်းဖြစ်ပါတယ်။အထူးသဖြင့်ကတော့ဒီအရှိတောင်အရှာနဲ့တောင်အရှာကိုဆက်ဆက်ပေးထားတဲ့မြန်မာနိုင်ငံရဲ့အခမ်းကဏ္ဍဟာလည်းရေးပါပြီးတော့ပြီးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်လည်းအဖွဲ့အစည်းတွေမှာပူးပေါင်းဆောင်ရွက်မှုတွေအားနည်းခဲ့တယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။မနေ့ပြန်မှလုံးမဲ့ထိပ်သီးအစည်းအဝေးပွဲအတွက်တော့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်၊ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတို့လည်းမြန်မာနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်။ Miss ရှိတ်ဟာစီနာကတော့ဒီကနေ့နေ့လယ်ပိုင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လွှတ်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဆွေးနွေးချက်တွေကိုတော့ထုတ်ပြန်ပြောဆိုတာမှရှိပါဘူးခင်ဗျာ။
ကိုသားညုံဦးနေပြည်တော်ကနေတရင်ပေးပို့ခဲ့တာပါရှင်။ရန်ကုန်မှာကျင်းပနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတစ်ခုအကြောင်းကိုလည်းပြောပြပေးပါအောင်မယ်။ကရင်ပြည်နယ်ဖအံမြို့မှာကျင်းပဖို့ရှိတဲ့တနိုင်ငံလုံးအတိုင်းအတာအပြည့်ရက်စာချုပ်လက်မှတ်ရေးထိုးဖို့နောက်ဆုံးညှိနှိုင်းရမယ့်အစည်းအဝေးအတွက်အချိန်ယူပြီးကြိုးစားနေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအကဲအကြံပေးတဦးကပြောပါတယ်။မကြခင်ကာလမှာတပြည်လုံးအပြည့်ရက်စည်ရေးစာချုပ်လက်မှတ်ရေးထိုးရမှာဖြစ်တဲ့အတွက်တိုင်းရင်းသားတွေအားလုံးတစုတည်းစုစုစည်းစည်းလက်မှတ်ရေးထိုးနိုင်ဖို့လည်းအရေးတကြီးလိုအပ်တယ်လို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT အဖွဲ့ဝင်တဦးကဒီကနေ့မှပဲပြောပါရယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါရယ်ရှင
် KNU ထင်းကျုံနယ်မြေတစ်ခုဖြစ်တဲ့လော်ခီလာပြည်မှာအစိုးရတိုင်းရင်းသားလက်နက်ကင်တွေကြာဆက်ပြီးတော့ကျင်းပဖို့ရှိတဲ့ဖန်ညီလာခံအတွက်ပြည်ထောင်စုညီအစ်ကိုဆောင်ရွက်ကော်မတီအနေနဲ့ဆောင်ရွက်ဆရာရှိတာတွေကိုအချိန်ယူပြီးဆောင်ရွက်နေတဲ့အတွက်အနေငယ်ကြံ့ကြံ့နေတဲ့သဘောရှိပြီးတော့ဒီဘွဲဟာတနင်္ဂနွေလုံးပြစ်ခတ်ရက်စဲအတွက်အရေးပါတဲ့ဘွဲဖြစ်တာကြောင့်အစိုးရဘက်ကလည်းတိကျပြင်ဆင်နေတယ်လို့မြန်မာညီညာရေးစင်တာရဲ့အကြီးအကဲအကြံပေးတူဖြစ်တဲ့ဦးလောက်မောင်ရွှေကပြောပါတယ်။ရန်ကုန်မြို့မင်းရဲကျော်စံလမ်းမှာရှိတဲ့ Panda Hotel မှာဒီကနေ့ပြုလုပ်တဲ့ခုနှစ်ကြိမ်မြောက်ရက်ဖက်လူမှုဖွဲ့စည်းရေးညီညာရေးဆွေးနွေးပွဲ Forum မှာသူကအခုလိုပြောသွားတာ
ပါ။ Lockheed လာပြီးတဲ့ချိန်မှာကျွန်တော်တို့ဒီဖန်ဘွဲကိုဆောင်ရွက်ဖို့မှာလည်းနှစ်ဖက်သဘောတူကြတာကဖန်ဘွဲဒီနေရှင်းဝိုက်စစ်ဆာအတော့ကိုနောက်ဆုံးလက်မဲ့ရေးထိုးနိုင်ဖို့ဖြစ်တင်ပါတယ်ဆိုတာကိုတစ်ဖက်လုံးအလုံးဖွဲ့ရဲ့သဘောတူတယ်ဒီအတွက်ညှိနှိုင်းစရာရှိတာတော့အချိန်ယူပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တော့ကျွန်တော်တို့တောင်းစူးစမ်းနေကြတဲ့အချိန်ဖြစ်ပါတယ်အဲ့တော့ခြုံပြောရင်တော့ political dialogue ကို in terms of ကျွန်တော်တို့ကတော့တတ်နိုင်ရင်တော့အချိန်ကာလတစ်ခုထဲမှာရောက်သွားစီခြင်းနဲ့ရောက်သွားပြီးတော့ဒီမှာအဖြေထွက်မလားလို့မေးရင်တော့လည်းအဖြေထွက်နိုင်ဖို့ရှိတယ်လို့ပဲကျွန်တော်ယူဆတယ်ဒီမှာညှိနှိုင်းလို့ရမယ်လို့လည်း
နှစ်ပေါင်း65နှစ်တိုင်ပြည်တွင်းညီညာရေးမရခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအနေနဲ့ညီညာရေးကိုလိုလားတယ်ဆိုတာကိုပြည်တွင်းညီညာရေးပေါ်ဆောင်သူတွေအနေနဲ့နားလည်သဘောပေါက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေအများဆုံးလုပ်နိုင်မယ့်အမူအဖြစ်သဘောတူညီမှုခေါင်းတွေထွက်ရှိဖို့လိုအပ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ
်။ဟောဒီနေ့ဒီဖိုရမ်မှာတက်ရောက်လာတဲ့ဆရာဆရာမတွေအပါအဝင်ဒီနိုင်ငံသားတွေအားလုံးကညီညာရေးကိုအားလုံးကညီညာပေါ့လေဒီချက်ပုံစံရောက်စေချင်တာလည်းကျွန်တော်နားလည်ပါတယ်။အဲ့တော့အခုဒီအဆင့်နှဆင့်ကိုဖျက်ပြီးရင်တော့ political dialogue ရောက်မယ်ဒီ dialogue မှာပြစ်ဆိုဆွေးနွေးရင်းရနေပြီးတော့မှာအနည်းဆုံးအဆင့်ရတော့ဒီ principle agreement ကိုကျွန်တော်ရကြတော့ဒီရနိုင်ဖို့လည်းညွှန်လဲပါတယ
်ပြောင်းစင်ပြစ်ခတ်ရဆဲရီတွေလုံနေပြီမယ့်အောက်ခြေကတက်တွေအကြမှာမကြခဏတိုက်ပွဲတွေပြင်းပြင်းဖြစ်နေတာဟာထိုင်မှာတဲ့စစ်ဘက်ဆိုင်ရာကျင့်ဝတ်တွေမရှိသေးတဲ့အတွက်တိုက်ပွဲတွေပြင်းဖြစ်နေတာဖြစ်ပြီးတော့နိုင်ငံလုံးပြစ်ခတ်ရဆဲရီစာချုပ်မှာဒီချက်တွေပါဝင်မှုဦးစားပေးဆောင်ရွက်ရမယ်လို့ဒီကနေ့ပွဲကိုတက်ရောက်လာတဲ့ချင်းမျိုးသားတက်ဦးရဲ့အဓိပတိကောင်စီဝင်တူလည်းဖြစ် NCCT အဖွဲ့ဝင်တူလည်းတော်ရစလိုင်းလျံမုံကပြောပါတယ
်ကျွန်တော်တို့အဖိခါရစေးသဘောတူစာချုပ်တွေချုပ်ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်နေတယ်ဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တဖွဲ့ချင်းနေနဲ့လက်မှတ်ရေးထိုးတုန်းကလက်မှတ်ရေးထိုးပြီးလို့ရှိရင်နှစ်ဖက်တက်ကလိုက်နိုင်ရမယ်စစ်သေးတို့ကျင်း Military Code of Conduct ကမပါသေးဘူးမပါသေးတဲ့ခါကျတော့သူကလေတစ်ဖက်ကလေသူနီသူဟာနဲ့ဆက်ပြီးတော့လှုပ်ရှားနေတယ်အခြားတစ်ဖက်ကလေသူနီသူဟာနဲ့လှုပ်ရှားနေတယ်စစ်တပ်တွေဆိုတော့ဆုံတဲ့ခါတိုက်ပွဲတွေပြန်ဖြစ်နေတယ်ဒါကဘလို့မှမလွှဲဆောင်နိုင်တဲ့ဖြစ်ပြတယ်ဒါတွေပါတဲ့တနိုင်ငံလုံးအပိခါကြစေးသဘောတူစာချုပ် ချုပ်ဖို့လိုတယ်ဆိုပြီးတော့ကျွန်တော်တို့ပြောတာဖြစ်ပါတယ
်အစိုးရနဲ့လက်မှတ်ရေးထိုးမဲ့တပီလုံးတိုင်းတာအပြစ်ခက်စာချုပ်မှာတပ်ပိုင်းဆိုင်ရာကိစ္စတွေတော်လေးပါဝင်လာဖို့ရှိနိုင်တယ်လို့မျှော်လင့်ထားပြီးတော့ဖန်ဆွေးနွေးပွဲဟာရလက်ကောင်းတွေထွက်လာနိုင်တယ်လို့ယူဆနိုင်တဲ့အကြောင်း UNFC ရဲ့တွေ့တွေ့မှုနှစ်လည်းဖြစ် NCCD ဘုတ်ဝင်တူလည်းဖြစ်တယ်ဗိုလ်မှူးကြီးခွန်ကာကပြောပါတယ
်တပီလုံးတိုင်းတာအပြစ်ခက်ရစဲရေးစာချုပ်မူကြမ်းကိုညှိတဲ့အဆင့်မှာရှိတယ်အလားအလာလည်းကောင်းမယ်လို့ယူဆတယ်အထူးသဖြင့်တပ်ပိုင်းဆိုင်ရာတွေကဒီတစ်ပတ်မှာတော့ပြည်ပြည်လည်းလည်းဖြစ်မယ်လို့ယူဆတယ်
ဒီကနေ့ဇန်နဝါရီလတုန်းကတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေရဲ့ညီလာခံကိုကန်ယူထိန်းချုပ်နယ်မြေလော်ကီလာခေါ်လေးဝါစခန်းမှာကျင်းပခဲ့တာပါအဲ့ဒီမှာတော့နိုင်ငံရေးမူပေါင်းတွေချမှတ်ပြီးတော့တိုင်းဒေသတွေအနေနဲ့နိုင်ငံလုံးအပြစ်ခတ်ရစေးမှာပါဝင်လက်မှတ်ရေးထိုးမယ်ဆိုပြီးတော့သဘောတူခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းအစိုးရနဲ့ဆက်လက်တွေ့ဆုံရမယ်ဖန်ဆွေးနွေးပွဲကိုတော့2013ဒီဇင်ဘာလကနေ2014ဇန်နဝါရီအဲ့ဒီကနေမှဖေဖော်ဝါရီလကျမှလုပ်မယ်ဆိုပြီးတော့အကြောင်းမျိုးမျိုးကြောင့်အချင်းချင်းရက်ဆွေဆိုင်ထားရပြီးတော့အခုချိန်ထိကျင်းပနိုင်ခြင်းမရှိသေးတဲ့အတွက်ညီညာရေးပေါ်ဆောင်ရေးလုပ်ငန်းစဉ်တွေဟာအချင်းကြာလွန်နေလို့တိုင်းဒေသလက်နက်ကိုင်အင်အားစုတချို့ကလည်းဝေဖန်မှုတွေရှိနေတာပါဖန်ဆင်းလေးဘက်မှာတော့တတိလုံးအပြစ်ခက်ရက်ဆေးလုံနိုင်မယ့်အချက်တွေကိုညှိနှိုင်းပြီးနှစ်ဖက်သဘောတူညီချက်တွေရရင်နေပြီးတော့မှအပြစ်ခက်ရက်ဆေးစာချုပ်ကိုမြန်မာနိုင်ငံရဲ့ကောင်းဆောင်တွေနဲ့နိုင်ငံတကာအသီးသန့်တွေရှင်းမှာလက်မှတ်ရေးထိုးမှကြမယ်ဆိုပြီးတော့အစီအစဉ်တွေထားရှိထားတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ပြည်တော်ညီညာရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအောက်မှာရှိတဲ့မြန်မာညီညာရေးပေါ်ဆောင်ရေးစင်တာကအဖွဲ့ဝင်2ဦးဖြစ်တဲ့ဦးလာမောင်ရှင်နဲ့ဦးညုံမြင့်တို့က2012ခုနှစ်ကစပြီးတော့အစိုးရနဲ့လက်နက်ကိုင်တွေအကြားညီညာရေးပေါ်ဆောင်မှုအခြေအနေတွေကိုအရက်ဖက်လူမှုဖွဲ့စည်းတွေကိုရှင်းပြခဲ့တယ်လို့ NCCD အဖွဲ့ဝင်2ဦးဖြစ်တဲ့ဘုံကြီးခေါကနဲ့ဒေါက်တာစလိုင်းလျံမုံတို့ကလည်းပြည်တွင်းညီညာရေးနဲ့ပတ်သက်ပြီးတော့တိုင်းဒေသလက်နက်ကိုင်တွေရဲ့အမြင်သဘောထားတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရန်ကုန်မြို့ကနေတရင်ဖြစ်ပို့ခဲ့တာပါရှင်မတရားမျိုးကလယ်သမားမတရားမျိုးနယ်တွေကဆန္ဒပြလယ်သမားတွေအဖမ်းခံရတဲ့တရင်ကိုလည်းပြောပြပေးပါဦးမယ်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခရိုင်မေဒီယာမြို့နယ်ထဲမှာလွန်ခဲ့တဲ့နှစ်30လောက်ကတင်းယူခဲ့တဲ့လယ်မြေတွေပြန်ရရေးအတွက်လယ်သမားတွေဟာ3ရက်မြောက်နေ့အဖြစ်ထွန်းထွန်းတိုက်ပွဲလုပ်ခဲ့တာကြောင့်ဥဆောင်သူလို့ဆွဆွဲခံရသူလယ်သမား4ဦးကိုပိုင်နဲ့ကျူးလွန်မှုတွေနဲ့ရင်းနသာစိုက်ပျိုးကုန်ထုတ်တမအသိန်းလီမိတက်ကနေတရားစွဲခဲ့တယ်လို့ဆိုပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့မတ်လ1ရက်နေ့ကစပြီးသုံးရက်ကြာထွန်းထွန်းတိုက်ပွဲလုပ်နေတဲ့ရာကနန်းရှိတဲ့လယ်သမားတွေကိုရင်းနသာကုန်ထုတ်လုပ်မှုတမအသင်းလီမီတက်ကနေတရားစွဲဆိုခဲ့ကြောင်းသူတို့ကိုရက်ကွက်အုပ်ချုပ်ရေးမှုရုံးမှပဲရဲတွေကလာရောက်အမှုဖွင့်ခဲ့တယ်ဆိုပြီးတရားစွဲဆိုခံခဲ့ရတဲ့လယ်သမားကိုနေဝင်းကပြောပြပါဗျ။အ
မျိုးစိတ်ထားတဲ့ရင်းကစိုက်ပျိုးကုန်ထုတ်တမအသင်းပေါ့နော်။အဲ့ဒီအသင်းဥက္ကဋ္ဌကနေပြီးတော့ကျွန်တော်၄ဦးပေါ့ဗျာ။ဦးဆောင်သူဆိုပြီးတော့သူတတ်မှတ်ပြီးတော့တောင်းသူကြားတဲ့၄ဦးကိုသူက၄နှစ်ခွန်မြင်းဆောင်စစ်ပစ်လေးနဲ့စွဲတယ်။ပိုင်နဲ့ကျူးလွန်မှုပါဗျာ။သူကတရားလို့ဒီပုံမှန်နဲ့ပဲပြန်ပြန်ဆွဲနေတာနှစ်ရက်ဒီနေ့တော့ကျွန်တော်တို့ဂရိကောင်ချက်ဆိုတာကလို့အာမခံပေါ့ဗျာဂျေးကနေလုတ်ပြေးလိုက်ကျောက်ကြီးမြောက်ကနေခြေရွာနေပြီးတော့လေကျွန်တော်တို့ဆက်ဆိုင်တဲ့လေပေါ့ရင်သာနဲ့တငါမြောက်ကြားထဲမှာကျွန်တော်တို့လေရှိတယ်လေကျွန်တော်တို့ကျောက်ကြီးမြောက်အုပ်စုခြေရွာဟိုရာရကရုံးမှာလုတ်တာလာလုတ်ပြေးတာသူကကြော်နေမှုဆိုပြီးတော့လုတ်တာပေါ့အဲ့ဒါသူအခုချိန်ကြီးသူကအသေးမဖြတ်ဘူးဗျာအဲ့ကြတော့သူအရင်တော့အရှင်မြင်းတမအတင်းဆိုပြီးတော့လုတ်တာပေါ့ဗျာဒီဘက်ဆိုတော့ကျတော့သူကရင်းနေတာစာချုပ်ကုန်ထုတ်တမအတင်းလင်းချက်အမိပြောင်းပြီးတော့သူအမှတ်ပုတ်တင်ပြန်လုတ်တာပုံစံပြောင်းတာပေါ့ဗျာ
ရင်းနေတာစိုက်ပျိုးကုန်ထုတ်တမအတင်းလီမီတက်ကိုတော့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရှေ့နေမြကွန်ရက်ကရှေ့နေကြီးဥအောင်သိန်းကတော့ကိုရဲ့အနေနဲ့လယ်သမားအမှုပေါင်း80ခန့်ကိုလိုက်ပါဆောင်ရွက်ပေးခဲ့ရကြောင်းဒီထဲမှာလယ်သမားအများအပြားဟာအကျိုးဖျက်ဆီးမှုပိုင်နဲ့ကျူးလွန်မှုတွေနဲ့အမှုဆွဲဆိုခံရကြောင်းတွေကိုလည်းပြောပြပါဗျ။
ကျွန်တော်တို့နဲ့ပတ်သက်ပြီးဆက်ဆက်လာတဲ့အားတွေကတော့80 90လောက်တော့ရှိရဲ့။ကျွန်တော်အမှုပေါ်မှာကြွရအောင်အမှုတမှုကလယ်သမား3ယောက်ရှိ3ယောက်ကိုဆွဲရတယ်ရှိတာပေါ့လေနော်။အမှုတမှုကလယ်သမား15ဦးကိုတမှုနဲ့ဆွဲရတယ်ရှိတာပေါ့။အမှုတမှုကလယ်သမား2ဦးကို3ယောက်9ဦးလောက်ကိုတရားလိုအဘူကြီးရောက်လာဆွဲရည်လည်းရှိရပါတော့
။တချို့တရားဆွဲဆိုထားတဲ့အမှုတွေကတော့စစ်တပ်ကတင်စီထားတဲ့မြေတချို့ကိုပြန်ပေးမယ်ဆိုပြီးစီးရင်စရာနဲ့ထုတ်ပြန်ပြီးတဲ့နောက်မှာတော့စစ်တပ်ကဗိုလ်မှူးတွေဥဆောင်ပြီးလယ်သမားတွေကိုအမှုဖွင့်တိုင်ကြားထားတဲ့အမှုတချို့ပြန်ရုပ်သိမ်းသွားတာတွေလည်းရှိနေတယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်။ပြည်သူ့လွှတ်တော်မှာတော့ပြီးခဲ့တဲ့နှစ်တွေက ARI တိုင်းဒေသကြီးဇလွန်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွက်ကနေလေယာမြေများသိမ်းဆည်းခံရခြင်းများအားစုံစမ်းလေ့လာဖော်ထုတ်ပြီးတောင်သူလယ်သမားများအားနစ်နာမှုမရှိစေရေးအတွက်တရားမျှတစွာဖြည့်ရှင်းပေးရန်အဆိုကိုတင်သွင်းခဲ့ပြီးပြည်ထောင်စုလွှတ်တော်ကနေအတည်ပြုခဲ့တာကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်ဒီနောက်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတချို့လေယာမြေတွေကိုပြန်ပေးဖို့အတွက်လွှတ်တော်မှတင်ပြမှုတွေလည်းရှိခဲ့ပါတယ်ပြည်ထောင်စုလွှတ်တော်မြေယာစုံစမ်းရေးကော်မရှင်တွင်းရမှုဦးသိန်းထွန်းကတော့လယ်သမားတွေစိုက်ပျိုးအမီလယ်မြေတွေပြန်ပေးနိုင်ဖို့အတွက်တင်ပြထားတယ်လို့ဆိုပါတယ်
ခုအစိုးရကပေးထားတဲ့တိုင်းစားတွေပေါ်မှာမူတည်ပြီးတော့ ဆိုးရတယ်ပြီးတော့ဥကာလရာတီရယ်ပဲဆက်တဲ့ရာတီပေါ့နောက်ဆုံးပြောတော့2014ဇူလိုင်နဲ့စက်တင်ဘာလအဲ့အချိန်ကိုဒါတွေကိုပြည့်ပြည့်အောင်ဖြည့်ဆည်းပေးရမယ်ဆိုပြီးတော့ကျွန်တော်ဆက်တော်မှာတော့ဆွေးနွေးထားတာရှိတယ်ခင်ဗျာဟိုနောက်တစ်ချိန်ဆိုတာလည်းသူတင်ရမှာဆိုသူတို့အချိန်အကန့်နဲ့ပတ်သက်ပြီးတော့ဟိုစိုက်ပျိုးရာတီမှာဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါတုံးလွန်မွားရပြန်ပြီးတော့ဖြည့်ကြအောင်မလို့စိုက်ပျိုးရာတီမီးလာတာနဲ့ဒီပိုင်းနဲ့ဒါကြောင့်မို့လို့မိုးစိုက်ပျိုးနိုင်ဖို့အတွက်တော့မိုးစိုက်ပျိုးလေတွေအတွက်ကစိုက်ပျိုးနိုင်ဖို့ဇူလိုင်လားအဲကျွန်တော်ဆောင်းပြီးညာအတွက်တည်းကတော့စက်တင်ဘာလအထိနောက်ဆုံးဖြည့်ရှင်းပေးပါဆိုပြီးတော့ကျွန်တော်ပွန်လင်းမြင်တာကအဆိုတခုကိုထုတ်တော့မှဆွေးနွေးခဲ့တယ်ခင်ဗျာအခုအဲ့ဒီအဆိုဆွေးနွေးပြီးရခါမှာတော့တိုက်တဲ့ကျောင်းတော်တော်လေးလုပ်နေကြတဲ့သဘောရှိတယ
် ERI တိုင်းတွင်းမှာတော့တိမ့်စီခံနိုင်ရတဲ့လေယာဉ်တွေပြန်ရရေးအတွက်တောင်းဆိုခဲ့တာကြောင့်ရာနဲ့ချီရှိတဲ့လက်သမားတွေဟာအမှုဆွဲဆိုခံနိုင်ရပြီးတချို့ကတော့အမှုရင်ဆိုင်နေရတယ်လို့တချို့ကတော့ထောင်တန်းများကျသွားသူတွေလည်းရှိကြပါတယ်ရှင်
ဟုတ်ပါပြီခင်ဗျာမြန်မာနိုင်ငံအတွင်းကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရေးပါမှုဟာဘလောက်ရှိပါသလဲ MSF ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေပြောသလိုနိုင်ငံတကာ NGO အဖွဲ့အစည်းတွေဘက်ကစီကံသတ်မှတ်ချက်တွေချိုးဖောက်မှုတွေကိုသောရရှင်တွေမြင်တွေ့ကြားသိကြပါသလားနိုင်ငံတကာ NGO အဖွဲ့အစည်းတွေပေါ်သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဒီနေ့လိုတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ VO မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239 382 9554ဖြစ်ပြီး fax နံပါတ်ကတော့1239 382 9554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်နော်
အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ဘာဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ဒီကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါရစေ။ခုချက်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတလက်ကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကအခြေအနေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်တို့တသဘောတည်းရှိတယ်လို့ရုရှားနိုင်ငံသား၏ဝန်ကြီးကပြောသွားတဲ့အချိန်မှာပဲရုရှားဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုအတိအကျချိုးဖောက်လိုက်တာပဲလို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ခေါင်းဆောင်တွေကပြောပြီးတော့ရှုံချသွားပါတယ်။ယူကရိန်းရဲ့ခရီးမီးယားကျွန်းဆွယ်ဒေသမှာရုရှားတို့ကလေရင်ခွင်းတွေစစ်အခြေစိုက်စခန်းတွေကိုဝိုင်းထားပြီးတော့အခုရက်ပိုင်းတွေအတွင်းမှာသူတို့ရဲ့ဝင်ရောက်နေရာယူမှုကိုတို့မြင်ထားတာဖြစ်ပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးကတော့ကုလသမဂ္ဂအတွင်းမှူးချုပ်နဲ့ဂျနီဗာမြို့မှာဒီကနေ့နောက်ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ဒီကနေ့အိမ်ပြူရောမှာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုနဲ့လက်ခံတွေ့ဆုံတဲ့အခါမှာအရှိအလဲပိုင်းငြိမ်းချမ်းရေးကိစ္စရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့အပေါ်မှာတိုးတက်မှုတစုံတရာရှိလာဖို့နောက်ဆုံးအနေနဲ့ကြိုးပမ်းသွားမှာဖြစ်ပါတယ်။ပါလက်စတိုင်းတွေပေါ်မှာလိုက်လျောပေးဖို့နိုင်ငံတကာရဲ့ PR တွေကြားကပဲသူ့အနေနဲ့အဲ့ဒါကိုဆန့်ကျင်ပြီးတော့ပြင်းထန်စွာရပ်တည်သွားမယ်လို့ပြောသွားပါတယ်။မြောက်ကိုရီးယားကနိုင်ငံအရှိပိုင်းကမ်းခြေကနေတာတိုဒုံးကျည်နှစ်ခုပြစ်လွတ်လိုက်ပါတယ်။ဒီသတင်းပတ်အတွင်းမှာနှစ်ချိန်မြောက်ပြင်းလွတ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကရုပ်မြင်သံကြားအစီအစဉ်တင်ဆက်တဲ့ Ellen DeGeneres အခမ်းအနားမှုလုပ်တဲ့86ကြိမ်မြောက်အကယ်ဒမီဆုချီးမြှင့်ပွဲမှာတော့ဒီ19ရာစုကလွတ်လပ်တဲ့လူမဲအမေရိကန်တဦးကြေးကျွန်စနစ်တဲ့သွတ်သွဲခံရပြီးတော့ပြန်လွတ်မြောက်လာတဲ့အကြောင်းဖြစ်ရမှန်ကိုရိုက်ကူးထားတဲ့ 12 years a slave ရုပ်ရှင်ဇာတ်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်ရှင်
တရင်ချင်းချုပ်ကိုမအေးတနာကြောချညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darrell Smith ပါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.